မင်္ဂလာပါနိုဝင်ဘာ3ရက်ဒေတာစံတော်ချိန်နာယီပိုင်းအတွင်းမဲယုံတွေစတင်ဖွင့်လှစ်ဖို့ရှိနေတဲ့အင်္ဂါနေ့အမေရိကန်သမ္မတရွေးကောက်ပွဲအတွက်မြန်မာနယ်ပွားတွေလည်းအသေးစားကမဲတပြားထဲနေသူတွေရှိသလိုသမ္မတလောင်းနှစ်ဦးလုံးကိုမကြိုက်တဲ့အတွက်မဲမထည့်ပဲနေတဲ့သူတွေလည်းရှိနေတဲ့အကြောင်းနားဆင်ရဖို့ရှိပါတယ်ကျွန်မအင်ဂျင်နိုင်ပါရှင်မေရီလန်းပြည်နယ်မှာနှစ်ပေါင်း30ကြာနေထိုင်နေတဲ့မြန်မာနယ်ပွားကိုရင်ထွေးကတော့သူ့တပ်တန်းတစ်လျှောက်ဒီတစ်ချိန်သမ္မတရွေးကောက်ပွဲကအထူးခြားဆုံးဖြစ်တယ်လို့နောက်ဆုံးချိန်ထိသမ္မတလောင်းနှစ်ဦးအပြိုင်အဆိုင်မဲဆွယ်နေတဲ့အခြေအနေပေါ်သူ့ရဲ့အမြင်ကို VOA ကိုခုလိုပြောပါတယ
်ကျွန်တော်ကဆိုရင်ဂျူဒင်မဲကိုပေးခဲ့တယ်ပေါ့နော်ကျွန်တော်ကိုလိုချင်တဲ့ကိုရဲ့မဲတပြားကလည်းဖို့တန်တယ်ဆိုတော့ကိုယ့်ရဲ့မဲတပြားမဆုံးရှုံးအောင်ဆိုပြီးကြိုတင်မဲသွားပေးလိုက်တယ်အခုလက်ရှိအခြေအနေကျွန်တော်တို့တွေ့ကြည့်ရင်အခုတနေ့တည်းမှာလာရပါညာဆိုသူတို့ကအခုအပြိုင်ဆိုင်ကိုဖြစ်နေတယ်ဒါပေမဲ့လည်းအခုတွေ့ကြတဲ့ပုံစံရကကြိုတင်မဲကလွန်ခဲ့တဲ့အချိန်ကာလမှာပေးတဲ့ကြိုတင်မဲနဲ့အခုလက်ရှိပေးတဲ့ကြိုတင်မဲကဒီနှစ်ကအန်အောလောက်အောင်ကြိုတင်မဲကပုံပြီးများပြားတာတွေ့တယ်အဲ့ဒါဘာကြောင့်လဲဆိုတော့အခုလက်ရှိသမ္မတရဲ့လုပ်ရက်တွေသမ္မတလုပ်ပုံကင်ပုံတွေကိုဗစ် -19 နဲ့ပတ်သက်တာတွေရောကျွန်တော်တို့လူပြုတွေမဲ့ပြဿနာတွေရောမှာသူ့ရဲ့ကင်တွဲပုံတွေအဲနည်းညံ့ဖျင်းလို့ဆိုပြီးတော့အို့ကျွန်တော်တို့အရင်တော့မပေးဘူးတဲ့လူတွေအသာကြောင်ကြောင်ကြောင်ကြားမှရှိတဲ့လူတွေအသာကြိုတင်မဲတွေနဲ့လာရောက်ပြီးပေးတာကိုမြင်တွေ့ရတယ်ဒါကျွန်တော်အမြင်တော့သူတို့တရင်ဌာနတွေပေါ့နော်ကျွန်တော်ကတော့ဘာပဲဖြစ်ဖြစ်ကျွန်တော်လူကိုလူချင်းတဲ့အရာတစ်ခုကိုရမလားဆိုတဲ့အရာမျိုးနဲ့ကျွန်တော်တို့ပေးတယ်အောင်မြင်မယ်လို့လည်းမျှော်လင့်တယ်ဒါပေမဲ့လည်းကျွန်တော်တို့2016မှာဖြစ်ကလေးပေါ့လေနော်2016တုန်းကလည်းဒီလိုပဲ popular vote အရာတော့ Hillary Clinton နိုင်မယ် Clinton နိုင်မယ်ဆိုတော့တကယ်လည်းဖြစ်လေဖြစ်သွားတော့ကျွန်တော်တို့ Republican ကို Donald Trump ရပါတယ်ခုလည်းဒီလိုပဲခုအပြားကဥဆောင်နေတယ်အနီးကနောက်ကလိုက်နေတချို့အရင်တိုက်ဖြစ်တဲ့နေရာဒီမှာတော့အနီးကဥဆောင်နေတယ်ပေါ့နော်ဆိုတော့ဖြစ်စေခြင်းတဲ့ဆန္ဒကတော့ကျွန်တော်တို့ဗမာနယ်ဝါတွေကကျွန်တော်အနေနဲ့ပေါ့နော်ဗမာနယ်ဝါအကုန်လုံးလို့မပြောကျွန်တော်အနေနဲ့ဖြစ်စေခြင်းတာကတော့ကျွန်တော်တို့လိုချင်တဲ့9ဘောပဲဆူတောင်းနေရတယ
်ဒီမိုကရက်ဒါမှမဟုတ် Republican ပါတီနှစ်ခုလုံးကိုအချိန်မရွေးအပြောင်းအလဲအနိုင်ရနိုင်ခြေရှိနေတဲ့ Swing State Pennsylvania ပြည်နယ်မှာနေထိုင်တဲ့အသေးစားလုပ်ငန်းရှင်မက်ခိုင်ငွေနှင်းစော်ကတော့စာရိုက်ကနေကြိုတင်မဲပေးခဲ့ပြီးပါပြီ။တမရလောင်းနှစ်ဦးမဲအနိုင်ရရေးအကျိတ်နယ်ဖြစ်နေတဲ့သူတို့ပြည်နယ်နောက်ဆုံးအခြေအနေကိုလည်းအခုလို VOA ကိုပြောပြပါဗျ
။ Pennsylvania ပြည်နယ်ကအမှားသိတဲ့အတိုင်းပဲဒီ US က50 states in the swing state ဖြစ်နေသတ်မှတ်ထားတာပေါ့เนาะ swing state ဆိုတော့အပြာလည်းဖြစ်နိုင်တယ်အနီလည်းဖြစ်နိုင်တယ်ပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကအနီဖြစ်သွားတာပေါ့เนาะ republican နိုင်သွားတာပေါ့ဒါပေမဲ့ဒီတစ်ခေါက်ပြန်ပြီးတော့လည်းအပြာဖြစ်သွားနိုင်တယ်ပေါ့เนาะ swing state ဆိုတော့အဲ့တော့ဒီလို state မျိုးမှာကိုကမဲပေးရတယ်ဆိုတော့ဟိုကိုယ့်ရဲ့မဲတပြားပို့အဖိုးတန်တယ်လို့လည်းပို့ပြီးတော့ကိုခံစားမိပါတယ်ကိုပေးပေးမပေးပေးဘာထူးမှလဲဆိုတဲ့စိတ်နဲ့ရှိတဲ့တငယ်ချင်းတွေလည်းရှိတာပေါ့ဒါပေမဲ့ခါကတော့ကိုယ့်ရဲ့ဤသူတယောက်အနေနဲ့လုံးဝမဲ့တာဝန်အနေနဲ့မဲပေးခဲ့ပါတယ်အ
ဲ့တော့အခုချိန်ထိအကျိတ်နယ်တမလားနှစ်ယောက်ကိုအကျိတ်နယ်ရှင်ပြိုင်နေရတဲ့အနေထားဘာကြောင့်ဖြစ်နေရလဲရှင
်ဟိုအရင်ဆုံးမှရဟိုလက်ရှိတမရဟိုလက်ရှိတမရကတော့အများအားပို့ပြီးတော့ popular ဖြစ်တာပေါ့နော် American တမရတွေရဲ့ယာဇဝင်ကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဘယ်ချိန်မဲတမရရွေးကောက်ပွဲလုပ်လို့လက်ရှိ sitting president ကတော့ပို့ပြီးတော့ popular ဖြစ်တာပေါ့အဲ့တော့ Joe Biden ဘာကြောင့်ပို့ပြီးတော့မဲမတာနေလဲ Pennsylvania မှာမတာနေလဲဆိုတော့ Trump ကို support လုပ်တဲ့သူ base ကလည်း strong ဖြစ်တာပေါ့မှားရဲ့အဲ့ဟိုသူကိန်းတွေပုံသဘောမကျတဲ့ဟာတွေအများကြီးရှိတယ်ဒါပေမဲ့တစ်ဖက်မှာလည်း Joe Biden တက်လာလို့ရှိရင် tax ကပို့ပြီးတော့ increase ဖြစ်မယ်ဆိုပြီးတော့ထင်တဲ့လူတွေလည်းအများကြီးရှိတာပေါ့နော်ဒါဟိုသူ့ရဲ့ policy မှာလည်းသူကအဲ့တိုင်းကိုပုံမှန်လင်းကိုပြောထားတာပေါ့အခွန်တိုးပြီးကောက်ရမယ်အဲ့ဒါမှသူအခွန်တိုးပြီးကောက်တော့မှတခြားဒီလိုအပ်တဲ့နေရာတွေမှာပို့ပြီးတော့ဟိုအစိုးရဖဏ္ဍငွေဖြစ်သုံးဆွဲနိုင်မယ်ဆိုတဲ့ဟာမျိုးကိုသူကလည်းချပြထားတော့အခုကိုဗစ်ဖြစ်လိုက်တဲ့အခါမှာခိုင်တော့လိုမျိုးလုပ်ငန်းငယ်လေးတွေပိုင်နေသူတွေနောက်တစ်ခုကလက်လုံလက်စားတွေအရန်ကိုထိခိုက်ရပါတယ်အဲ့လိုအခြေအနေမျိုးမှာကိုယ့်ရဲ့အခွန်တွေကိုထပ်ပြီးတော့တိုးကောက်မယ် Nobody wants to pay more taxes that's my opinion so အရောအဲ့ဟာအရင်အရေးကြီးတယ်လို့ထင်ပါတယ
်။အရင်သမ္မတရွေးကောက်ပွဲတုန်းကသမ္မတထရန့်အနိုင်ရခဲ့တဲ့ Florida ပြည်နယ်ဟာအခုဆိုရင်သမ္မတထရန့်အတွက်အမျှော်လင့်ချက်တွေရှိနေစေဖြစ်ပါတယ်။အဲ့ဒီမှာနေထိုင်တဲ့မြန်မာနယ်ပွားအဆိုတော်မေမြတ်နိုးခင်ကတော့သမ္မတလောင်းနှစ်ဦးလုံးကိုမကြိုက်တဲ့အတွက်မဲပေးမှာမဟုတ်ဘူးလို့ VOA ကခုလိုပြောပါတယ်
။ဒီထရန့်ကိုကြတော့သူကနည်းနည်းသူ့ရဲ့ပြောပုံဆိုပုံတွေကတခါတည်းကြားလို့ရှိရင်နည်းနည်း overfit တယ်နည်းနည်းရိုင်းတယ်လို့ခံစားရတယ်။ ဒါပေမဲ့သူ့ရဲ့ကောင်းတဲ့တစ်ချက်ကကြတော့သူကလုံရဲကန်ရဲပေါ့နော်ဒါပေမဲ့သူ့အကြိုက်ကြီးသားဆိုတော့မကြိုက်ဘူးအမအဲဒါမှန်တိုင်းပြောပြတာဒီဘက်ကဘိုင်ဒန်ကြတော့ကြိုက်တယ်ဒါပေမဲ့သူကအရင်ဆော့ဖြစ်တယ်ပြီးတော့သူကတိတ်ပြီးအသက်လည်းကြီးနေပြီအဲဆိုတော့တိတ်ပြီးတော့ကျမကြီးလည်းမကောင်းဘူးကြားတယ်ဆိုတော့ညီမကသူ့ဘာစနဲ့ရပေါ့နော်သူ့ရဲ့အသက်အရွယ်ရောပါလိမ့်ကြညီမ ဒီနေ့ပတ်သက်ပြီးတော့အခုတကယ်လို့ရွေးကောက်ပွဲပြီးလို့ဘယ်သူပဲတက်လာတက်လာညီမတော့ဟိုဒီတိုင်းကိုလက်ခံမယ်ဆိုတဲ့သဘောလားညီမအမြင်အရပေါ့နော်အမြင်အရပြောမယ်ဆိုရင်
တော်ရင်မဲ့တွန်းနေနေရိုင်းနေတဲ့ညီမတို့တွေကညီမအဲ့ဒီဝေးဘသူပဲတက်တက်ညီမတို့တွေကဟိုအများကြီးရွေးတဲ့လူဖြစ်တဲ့အတွက်ကြောင့်မလို့လက်ခံရမှာပဲလीเนาะမင်းနစ်ကတော့ညီမတို့ဘသူပဲတက်တက်ထရမ်ပဲတက်တက်လက်ခံရမှာပဲအမအင်းတနည်းနည်းတွေကထုတ်ပြန်တဲ့ကြိုတင်မဲ့ရလက်တွေအရဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကလေးရာခိုင်နှုန်းကနေ၁၀၀ရာခိုင်နှုန်းအတွင်းဘယ်နေရာမှာမဆိုတိတိ ရှိနေပါတယ်။ Florida မှာသမ္မတ Trump ရဲ့နိုင်ရခဲ့ရင်တော့ Joe Biden အတွက် Pennsylvania, Michigan နဲ့ Wisconsin ပြည်နယ်တွေကိုအဓိကထားရတော့မှာဖြစ်တယ်လို့ American သတင်းဌာနတွေကသုံးသပ်နေကြပါတယ်ရှင်။